အိန္ဒိယနိုင်ငံဆိုင်ရာမြန်မာကောင်စစ်ဝင်ချုပ်ဦးပြီးစိုးဟာကောကတာကနေဂါယာကိုအသွာတောက်ကြနေမနေ့ကဂျာခန်းပြည်နယ်ဂါလာဂျီဒေသအဝေးပြေးလမ်းမအမှတ်နှစ်မှာဖြစ်ပွားတဲ့ရင်တိုက်မှုအတွင်းတည်ဆုံးခဲ့ရတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ကားထဲမှာပါလာတဲ့ဦးပြီးစိုးရဲ့ဇနီးကိုရီးအရာရှိနဲ့ကားမောင်းသူတို့ကတော့ပြင်းထန်တဲ့ဒဏ်ရာတွေကိုရခဲ့ကြတာဖြစ်ပါတယ်။သူတို့ရဲ့ကားနဲ့ထရက်ကားတစ်စီးတိုက်မိတာပါ။ကောင်စစ်ဝင်ချုပ်ကအခင်းဖြစ်ပွားရာနေရာမှာတင်သေဆုံးသွားတာဖြစ်ပြီးဒဏ်ရာရသူတွေကိုတော့ဒေသစီရင်တွေကိုပို့ပေးခဲ့ကြတာဖြစ်ပါတယ်။ဦးပြီးစိုးဟာ2016ဒီဇင်ဘာလကမှကိုလ်ကတားမှာကောင်စစ်ဝင်ချုပ်ဖြစ်နေစတင်တာဝန်ယူခဲ့တာဖြစ်ပါတယ်။အခုလိုကောင်စစ်ဝင်ချုပ်တည်ဆုံးခဲ့ရမှုအတွက်အထူးဝန်ထမ်းကြောင့်ဂျာခန်းပြည်နယ်ဝန်ကြီးချုပ်ရဂူဘာဒတ်ကပြောကြားခဲ့ပြီးကောင်စစ်ဝင်ချုပ်ရဲ့ဇနီးနဲ့တခြားဒဏ်ရာရသူတွေကိုပုံမကောင်းမွန်တဲ့ဆေးဝါးကုသမှုတွေပေးဖို့အတွက်ညွှန်ကြားခဲ့ပါတယ်။ဂါယာကဇာတာပေါ်တက္ကသိုလ်နိုင်ငံတကာရေးအဌာနမှကျင်းပမယ်အိန္ဒိယမြန်မာဆက်ဆံရေးအကြောင်းဆွေးနွေးပွဲမှာဥပ္ပီဆိုးမတိုင်ခင်ကောင်စစ်ဝင်ချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ဦးကျော်စွေတင့်ကအဓိကဆွေးနွေးမှတ်သူဖြစ်ပြီးအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့အသွာလမ်းမှာအခုလိုဖြစ်ပွားခဲ့တာပါ။